အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေရဲ့ဒုတိယအကြိမ်ဗဟိုကော်မတီမျက်နှာစုံကြီးအစည်းအဝေးကျင်းပပြုလုပ်ခဲ့တဲ့ရည်ရွယ်ချက်နဲ့အဲ့ဒီအစည်းအဝေးမှာအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေဆုံးဖြတ်ချက်တွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေရဲ့ဥက္ကဋ္ဌဦးတင်အောင်ကအခုလိုပြောကြားခဲ့ပါတယ
်ဒုတိယအကြိမ်ဗဟိုကော်မတီမျက်နှာစုံကြီးအစည်းအဝေးမှာစက်တင်ဘာလကဖြစ်ဖြစ်ခဲ့တဲ့ဖြစ်ပျက်တွေကစပြီးတော့ဗမာပြည်ရဲ့နိုင်ငံရေးအခြေအနေကိုဒါနဲ့တစ်ဆက်တည်းပဲကဘာမှာဖြစ်ဖြစ်နေတဲ့အခြေအနေဆွေးနွေးဖို့ညီနိုင်ဖို့လည်းအဲဒီကရကြတယ်ရလာတယ်အနာကကျွန်တော်ဘာလုပ်မယ်ဆိုတဲ့ရည်ရွယ်ချက်တူကဘာလုံးဆိုင်ရာနိုင်ငံရေးတို့သုံးသပ်ပြီးတော့အမျိုးသားပြန်လည်တက်မြတ်ရေးနဲ့သုံးဝင်တွဲဆုံဆွေးနွေးရေးဖြစ်ပေါ်လာဖို့အဓိကထားပြီးတော့ဆွေးနွေးကြပါလေ
ပြီးခဲ့တဲ့လ30ရက်နေ့မှာဒေါ်ဆန်းစုကြည်နဲ့ပြည်တွင်း LND ခေါင်းဆောင်တွေတွေ့ခဲ့တုန်းကဒေါ်ဆန်းစုကြည်ရဲ့ပြည်သူတွေကိုသတိပေးပြောကြားခဲ့တဲ့အကောင်းဆုံးကိုမျှော်လင့်ပြီးအဆိုးဆုံးအတွက်ပြင်ဆင်ထားပါဆိုတဲ့သတင်းစကားနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေဒုတိယအကြိမ်ဗဟိုကော်မတီမျက်နှာစုံကြီးအစည်းအဝေးမှာဆွေးနွေးပြင်ဆင်ခဲ့တာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေအထွေထွေအတွင်းမှဥမြင့်စုကအခုလိုပြောပြပါတယ်
အစိုးဆုံးကိုအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့ဆိုတာလေကျွန်တော်တို့မျက်ခြေပြတ်ခံလို့မရပါဘူးအကောင်းဆုံးကိုမျှော်လင့်နေဆိုတဲ့နေရာမှာလေကျွန်တော်တို့ကကျွန်တော်တို့ပြင်ဆင်တင်တဲ့ကိစ္စတွေကိုကျွန်တော်တို့ပြင်ဆင်ပြီးတော့မှကျွန်တော်တို့အကောင်းဆုံးမျှော်လင့်နေမှာဖြစ်ပါတယ်ဥပမာတစ်ခုပြောရင်ဟိုဒီဘိန်းလိုလှုပ်ရှားမှုမျိုးဟာ2000မှာယုံကြည်မှုတိစောက်တဲ့ကာလကိုပြောပြပြီးတဲ့အခါကျတော့မှရုတ်တရက်ဆိုဆိုလို2003မှာဒီဘိန်းကိစ္စမျိုးဖြစ်လာတယ်အစိုးဆုံးအရာတွေဘာတွေဖြစ်လာနိုင်မလဲဆိုတာကိုကျွန်တော်တို့ကတွက်ဆပြီးတဲ့အခါကျတော့မှအဲ့ဒီအတွက်ကျွန်တော်တို့ဘာတွေပြင်ထားနိုင်မလဲဆိုတာကိုဆွေးနွေးညှိနှိုင်းပြီးတော့ပြင်ဆင်ထားဖို့ကျွန်တော်တို့သဘောတူညီချက်ရခဲ့ပါတယ်
စတေမာရှိုင်အောင်တော်လိုင်းကြီးကြောင့်နိုင်ငံတကာမိသားစုဝင်တွေကမြန်မာဒီမိုကရေစီအရေးကိုစိတ်ဝင်စားနဲ့စစ်အစိုးရကိုဗက်ပေါင်းစုံကဖိအားပေးလှုပ်ဆောင်လာတဲ့အခြေအနေတွေရှိနေတာမို့ပြည်တွင်းပြည်ပမှာရှိတဲ့မြန်မာပြည်သူတွေအားလုံးကညီညွတ်ညွတ်နဲ့ပါဝင်လှုပ်ဆောင်ပါကဒုတိယအကြိမ်မြန်မာလွတ်လပ်ရေးတိုက်ပွဲဟာ2008ခုနှစ်အတွင်းအောင်မြင်မှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေ UK ဌာနခွဲရဲ့ဥက္ကဋ္ဌဒေါက်တာဦးဝင်းနိုင်ကအခုလိုပြောကြားပါတယ်
ကိုမြန်မာပြည်သူတွေမှာရှိနေကြတဲ့ဟလာညီကိုမောင်မယ်တွေတိုင်းရင်းသားညီကိုတွေရောအားလုံးပြောချင်တာကတော့လူတိုင်းမှာတာဝန်ရှိတယ်ပြည်ပမှာရောက်နေတဲ့ကျွန်တော်တို့ဟာလည်းနုံနုကြောက်ကြတက်တက်ကြောက်ကြလုံနေသလိုဒေါ်ဆန်းစုကြည်မြေရန်ပြောနေတဲ့ဒုတိယအကြိမ်မျိုးလွတ်လပ်ရေးတိုက်ပွဲဟာပြီးဆုံးတော့မယ်ပြည်တွင်းမှာရှိတဲ့ရဲဘော်ရဲမေအားလုံးဟာလည်းလဲနေလေအောင်မြင်းဆောင်မကြံတူတူညီလုံကြရင်းနဲ့ကျွန်တော်တို့ဒုတိယအကြိမ်မျိုးလွတ်မြောက်ရေးတိုက်ပွဲကြီးကိုပြင်ဆင်ကြပါစီစဉ်ကြပါဟလာပါဝင်ကြပါလို့ကျွန်တော်နှိုးဆော်ချင်ပါတယ်ခင်ဗျာကျွန်တော်မကြရင်အောင်မြင်တော့မှာဖြစ်ပါတယ်
မျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေဒုတိယအကြိမ်ဗဟိုကော်မတီမျက်နှာစုံကြီးအစည်းအဝေးကနေမြန်မာနိုင်ငံရေးအတွက်အမျိုးသားပြည်နယ်တင်ပြရေးအပေါ်အခြေခံပြီးအတိတ်ပဲပြေဝတဲ့သုံးပွင့်ဆိုင်တွေ့ဆုံဆင်းရဲဝဲပေါ်ပေါရေးကိုမဟာဗျူဟာဥတီချက်ဖြစ်ချမှတ်ခဲ့ပါတယ်အဲ့ဒီမဟာဗျူဟာအောင်မြင်ရေးအတွက်ဒေါက်တာဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်ရေးလုပ်ငန်းစဉ်အထွေထွေလူထုလှူရှားမှုတွေအချိန်ကိုက်ဖော်ဆောင်နိုင်ရေးလုပ်ငန်းစဉ်တွေအပါအဝင်ဦးစားပေးဆောင်ရွက်ရမယ်လုပ်ငန်းစဉ်ရှိချက်ကိုလည်းချမှတ်ခဲ့ပါတယ်ဒါ့ပြင်ခိုင်မာကြေပြတ်တဲ့နိုင်ငံရေးဦးဆောင်မှုတွေပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်မုံအစိုးရကိုတိုးချက်ပြင်ဆင်မှုသဘောထားနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့လည်းသိရပါတယ်။ထမင်းမှ20တနင်္လာမှာပြုလုပ်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေဒုတိယအကြိမ်ဗဟိုကော်မတီမျက်နှာစုံကြီးအစည်းအဝေးကိုအမေရိကန် UK ဂျပန်ကနေဒါနော်ဝေးဩစတြေးလျတောင်ကိုရီးယားစတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေဌာနခွဲတွေကဗဟိုကော်မတီဝင်စုစုပေါင်း30ဦးပါဝင်တက်ရောက်ဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။